လီဘီယားနိုင်ငံဘန်ဂါဇီမြို့မှာ2012ခုနှစ်တုန်းကဒီအမေရိကန်ကောင်စစ်ဝင်ရုံးအပေါ်အဓိကတိုက်ခိုက်သူလို့တန်တရားရှိတဲ့သူကိုဖမ်းမိထားပြီလို့အမေရိကန်ကပြောလိုက်ပါတယ်အဲ့ဒီတိုက်ခိုက်မှုအတွင်းမှာဒီအမေရိကန်တပ်အမတ်ကြီးခရစ်စတိုဖာစတီဗင်စ်နဲ့အမေရိကန်၃ယောက်သေဆုံးခဲ့ပါတယ်အမေရိကန်အထူးတပ်ဖွဲ့ကအာမက်အဘူကာတာလာကိုဘန်ဂါဇီမြို့နားမှာတနင်္ဂနွေနေ့တုန်းကဖမ်းဆီးနိုင်ခဲ့တယ်လို့ပန်တာဂွန်စစ်ဌာနချုပ်ကအင်္ဂါနေ့တုန်းကပြောပါတယ်ကာတာလာကိုအမေရိကန်စစ်သင်းဘောပေါ်မှာစစ်ဆေးမေးမြန်းနေတယ်လို့ဆိုပါတယ်သူကိုလူတက်မှုတွေနဲ့ဒီအရက်ဖက်တရားရုံးမှာစစ်ဆေးနိုင်မှုအတွက်အမေရိကန်ပြည်ထောင်စုကိုခေါ်လာမှာဖြစ်ပါတယ်။ကာတာလာကိုဖမ်းဆီးဖို့လျှော့ဝှက်စစ်စင်ရေးလုပ်ခွင့်လက်တလောမှာပဲပေးခဲ့တယ်လို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပြီးတော့ကာတာလာအနေနဲ့ဒီအမေရိကန်တရားစီရင်ရေးစနစ်အရာထိထိရောက်ရောက်အရေးယူခံရမှာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ဘန်ဂါဇီမြို့ကကောင်စစ်ဝင်ရုံးတိုက်ခိုက်ခံရခြင်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဖြစ်ခဲ့တဲ့ဒီနိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကအဲ့ဒီတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့သူ့အနေနဲ့အပြေရှားနေစေဖြစ်ပြီးတော့အဲ့ဒီတိုက်ခိုက်ခံရမှုဟာရှုပ်ထွေးတဲ့အပြင်သူတို့အတွက်တကယ်ကိုအကြက်တဲဖြစ်တဲ့အချိန်ဖြစ်တယ်လို့ CNN ရုပ်သံကိုပြောကြားခဲ့ပါတယ်။တိုက်ခိုက်မှုကိုဘယ်သူတွေလုပ်ခဲ့တယ်လဲ၊ဘာရည်ရွယ်ချက်နဲ့လုပ်ခဲ့တယ်လဲဆိုတဲ့အဖြေကိုကာတာလာကိုဖမ်းမိတဲ့အတွက်သိနိုင်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဟောင်းကလင်တန်ကပြောကြားခဲ့ပါတယ်။